ကမ္ဘာနဲ့တဝန်းလူပေါင်း 18.8 တန်းကူးစက်ခဲ့ပြီးဖြစ်တဲ့ကိုရိုနာဗိုင်းရပること်ပြောက်ကွယ်သွားအောင်ကမ္ဘာနိုင်ငံတွေဘယ်တော့မှလုဆောင်နိုင်မှာမဟုတ်ဘူးလို့အမေရိကန်နိုင်ငံရဲ့ကူးစက်ရောဂါဆိုင်ရာထိပ်တန်းပညာရှင်ဒေါက်တာအန်ထနီဖောက်ချီကပြောပါတယ်။ဒါပေမဲ့ထိရောက်တဲ့ကာကွယ်ဆေးနဲ့လူမှုကျန်းမာရေးဆိုင်ရာစီရင်စည်းကမ်းတွေနဲ့ဒီဗိုင်းရပ်ကိုထိန်းချုပ်နိုင်တယ်လို့ပြောပြီးလာမယ့်နှစ်ထဲမှာကာကွယ်ဆေးရဖို့အကောင်းမြင်မိတယ်လို့လည်းသူကပြောပါတယ်
။ We likely gonna haveMaybe tens of millions of doses in the early part of the year.
ဆင်းရဲသောပိုင်းမှာကာကွယ်ဆေးအရေးအတွက်ဆယ်သန်းထက်မနည်းရောက်အောင်ရနိုင်ပါတယ်။2021ခုနှစ်ထဲတော်တော်ကလေးရောက်တဲ့အချိန်မှာတော့တန်းရာနဲ့ချီတဲ့ကာကွယ်ဆေးနဲ့နောက်ပိုင်းဘီလီယံနဲ့ချီတဲ့ဆေးတွေရနိုင်တယ်လို့ဆေးကုမ္ပဏီတွေကပြောကြောင်း Writer သတင်းဌာနနဲ့တရားတွေ့ဆုံမိငန်ကန်အတွင်းမှာဒေါက်တာဖောက်ချီကပြောပါတယ်။ကာကွယ်ဆေးနဲ့ပတ်သက်လို့ဒေါက်တာဖောက်ချီရဲ့ပြောကြားချက်ဟာ American အခြေစိုက်ဆေးဝါးထုတ်လုပ်ရေးကုမ္ပဏီဖြစ်တဲ့ Johnson & Johnson က Americanအစိုးရအတွက်ကာကွယ်ဆေးတန်းတရာထုတ်လုပ်ပေးဖို့သဘောတူညီကြောင်းကြေညာချက်ထုတ်ပြန်ခြင်းနဲ့တိုက်ဆိုင်နေပါတယ်။သဘောတူညီချက်အရနောက်ပိုင်းမှာကာကွယ်ဆေးဘီလီယံနဲ့ချီပြီးတော့ထုတ်လုပ်ပေးဖို့ရှိပါတယ်။ Johnson & Johnson Company ဟာ Coronavirus ကာကွယ်ဆေးကိုလူတွေနဲ့ဆန်သက်တဲ့နောက်ဆုံးအဆင့်ကိုစက်တင်ဘာလရဲ့မှာပြုလုပ်ဖို့ရှိပါတယ်ရှင်။